ဟုတ်ကဲ့ပမခဒေါက်တာဝင်းပါခင်ဗျာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ကျွန်တော်တို့ပြည်သူတူးချင်းအနေနဲ့တီဘီယောဂါကူးစက်မှုမရှိအောင်ကာကွယ်သင့်တာတွေကိုအဓိကပြောပြီးတဲ့အခါမှာအခုတစ်ခေါက်တော့ဆရာရေနိုင်ငံတော်အစိုးရ NGO အစိုးရမဟုတ်တဲ့အဖွဲ့တွေကပါဘလို့ဝိုင်းကူပေးနိုင်တယ်ဆိုတာကိုပြောရင်းနဲ့စီးရင်ပါတဲ့တီဘီကြောင့်မှဆက်ပြောအောင်ဆရာရေအဲ့တော့ဒီယောဂါကာကွယ်ရေးနိုင်ငံတော်အစိုးရနဲ့ NGO တွေဘက်ကကူးပေးနိုင်တာကိုစပြီးတော့ရှင်းပြပေးပါလားဆရာ
မင်းကတော့တီဘီယောဂါကတော့ကုသခြင်းပင်လျင်ကာကွယ်ခြင်းဖြစ်တယ်ဆိုတာလည်းသူတခုရှိပါတယ်တခြားကာကနီးရတော့ခုတော့ကာကွယ်သေးပေါ့ကာကွယ်သေးဆိုတော့ကျွန်တော်တို့ BCG ကာကွယ်သေးပေါ့ BCG ကာကွယ်သေးရကဘာအနေနဲ့ပြောနေတာတော့လူကြီး TV ဖြစ်တာကိုတော့သိမကာကွယ်နိုင်ဘူးလို့ပြောတော့လည်းပဲကလေးငယ်လေးတွေမှာ TV ဖြစ်ပြင်းထန်တဲ့ TV ယောဂါဖြစ်တယ်အုံနောက်အမေးရောင် TV ယောဂါနဲ့တော့ TV ယောဂါကတကူလုံးဟိုဟာလင့်ကြောနဲ့သွေးကြောတွေကို TV ပိုးလေးတွေဝင်ပါပြီးတကူလုံး TV ပြတ်သွားတာပေါ့ပြတ်သွားတဲ့ခါမှာလူစိတ် TV လို့ခေါ်တာပေါ့လူစိတ် TV ခေါ်ရတဲ့အကြောင်းတော့တကူလုံးပြတ်သွားတာကိုဓာတ်မှန်ရလိုက်တဲ့ခါမှာချက်စိတ်ဆွေးမှာတခါတည်းသာကူစီလေးတွေဆွဲတော့မွားပြီးတော့ကျဲနေတယ်အဲ့လို TV မျိုးကိုတော့ BCG ထိုးသေးနဲ့ကာကွယ်ပါတယ်အဲ့တော့မြန်မာနိုင်ငံမှာလည်းကလေးငယ်တိုင်းတနေ့ရောက်ကလေးတိုင်းကိုကျွန်တော်တို့ BCG ထိုးပေးတဲ့ခါမှာ90ရာနှုန်းလောက်ကလေးတွေက PPG coverage တော့ဖြစ်ပါတယ်။ဒါကြောင့်မလို့ဒီဘက်ပိုင်းနေမှာ TV meningitis ဖြစ်ပွားနှုန်းနဲ့ကလေးတွေရဲ့ TV meningitis အုံနောက်အမေးရောင်ကြောင့်သေဆုံးနှုန်းကတော်တော်ကြီးကိုကျသွားပါတယ
်။ဟုတ်ကဲ့ဆရာ။နောက်ထပ်ရောဒီ TV ရောကာကွယ်တာနဲ့ပတ်သက်ပြီးတော့ဘာတွေလုပ်ပေးနိုင်တယ်လဲ
။ကျွန်တော်ကတော့ကျန်းမာရေးပညာပေးတယ်ဆိုတော့ TV ရောကလေရတဆင့်ကူးစက်တာဖြစ်တဲ့အတွက်ကမ္ဘာတူကအားလုံး၃ပုံတပုံကမ္ဘာမှာတန်း9000ကျော်ရှိရင်သူ့ရဲ့သုံးပုံလုံးတန်း2000ကျော်လောက်က TV ကူးပြီးသားပါဆရာ TV ပိုးတွေကကိုယ်ထဲမှာရှိတာပေါ့ TV ကူးပြီးသားဆိုပေမဲ့အဲ့ဒီ TV ကူးတဲ့လူအားလုံး TV ယောဂါမဖြစ်ပါဘူးဆိုလိုတာက TV ကူးတဲ့လူတွေရဲ့လူဘဝသက်တမ်းတစ်လျှောက်အတွင်းမှာဆယ်ရာခိုင်နှုန်းလောက်ပဲ TV infection ကူးစက်မှုအခြေအနေအနေယောဂါအထိဖြစ်ပါတယ်ဘယ်ပေါ်မူတည်လဲဆိုတော့အထူးကဒီနေရာကျွန်တော်တို့ကာကွယ်ဖို့အကောင်းဆုံးနေရာပါပဲဘယ်ပေါ်မူလဲဆိုတော့လူရဲ့ကိုယ်ခံအားပဲလူရဲ့ကိုယ်ခံအားကောင်းတယ်အစားအသောက်ကောင်းတယ်အဟာရကောင်းတယ်ဆိုတဲ့ချင်ရင်ဒါ TV ပိုးဝင်တာဝင်တယ်သူ့မှာယောဂါမဖြစ်နိုင်ဘူးအဲ့တော့ဆင်းရဲမယ်အဟာရချို့တယ်မယ်ဆိုရင်တော့အဲ့ဒီအုပ်စုလူသားသားက TV ဖြစ်ဖို့ချက်ပိုများတာပေါ့အဲ့တော့အခုခေတ်မှာ HIV AI တဲ့ဆိုလူဖြစ်ရင်လူရဲ့ကိုယ်ခံအားကအလိုလိုပါဖြစ်သွားတယ်ဆိုတော့ကျသွားတဲ့အတွက်TV ပိုးကလေထဲမှာအမြဲတမ်းတော့ရှိနေတဲ့အတွက်ကျွန်တော်တို့ရှူလိုက်တာနဲ့ TV ပိုးဝင်ပြီးမကြခင်မှာပဲ TV ယောဂါဖြစ်နိုင်ပါတယ်။ဒါကြောင့်မလို့ TV ရဲ့ကာကွယ်ရေးလုပ်မယ်ဆိုရင် HIV AIDS ကာကွယ်ရေးကလည်း TV ကာကွယ်ရေးဤသူဓာတ်သူပိုးလို့တောင်တာဝန်ကြီးပါတယ်။ပိုးလို့တောင်ရေးကြီးပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်တစ်ချက်။နောက်လူတွေကအာဟာရပြည့်ပြည့်ဝဝနဲ့ balance diet ရဲ့ပေါ့။နောက်ကိုယ်ခန္ဓာလှုပ်ရှားမှုလည်းတင့်တင့်လျောက်ပတ်စွာလှုပ်ရှားမှုပေါ့ဒါတွေလည်းအရေးကြီးပါတယ
်ဟုတ်ကဲ့ဆရာဒီ TV ယောဂါကာကွယ်တာနဲ့ပတ်သက်ပြီးတော့နောက်ထပ်ရောဘယ်လိုအချက်လက်တွေကပတ်သက်နေဦးမလဲဆရာ
TV is socio economic disease ပါနောက်လူမှုစီးပွားရေးကြောင့်ဖြစ်တဲ့ယောဂါဖြစ်တဲ့အတွက်အဲ့တော့လူမှုနေထိုင်တဲ့အိမ်မှာ crowded တွေဒါဟုလေဝင်လေထွက်တွေပြောရင်တော့အများကြီးပဲ TV ဖြစ်ဖို့ TV မှမဟုတ်အောင်ဘယ်ယောဂါဖြစ်ဖြစ်ကျွန်တော်တို့က try ပေါ့တတိကလေးရှိတယ်အဘွားအေဂျင့်ပေါ့ဘိုးပေါ့ TV ဘိုးကြောင့်ပေါ့နောက်တစ်ခုကလက်ခံကောင်လူပေါ့ကိုပေါ့ host ပေါ့နောက်တစ်ခုက environment ပါကျွန်တော်ရဲ့ environment ကြီးရတာသိပြီးတော့တန့်ရှင်းနေမယ်ကျန်းမာရေးနဲ့ညီညွတ်နေမယ်ဆိုရင်အင်မတန်ကိုအိုးကြည့်တာတော့ကူးဖို့ချက်ကတော်တော်နည်းပါလေ
ဟုတ်ကဲ့ဆရာနောက်တစ်ခုကအခုလိုဒီရိုးရိုး TV အပြင်ပေါ့နော်နောက်ပိုင်းမှာဒီဆေးရင်ပါတဲ့ TV လဲတွေ့လာရတယ်ဆိုတော့အဲ့ဒီဆေးရင်ပါတဲ့ TV ကြောင်နည်းနည်းဆက်ပြောပြပါလား
TV ရိုးရိုး TV ရှိရင်အခုကျွန်တော်တို့ TV အစွန်းထက်တဲ့ TV ဆေးပေါ့ Isoniazid တို့ Rifampicin တို့ PZA တို့ EDV တို့ Injection Streptomycin တို့နဲ့ကုရတာဒါရိုးရိုး TV ပေါ့အဲ့ဒီဆေးနဲ့မတိုးတဲ့ Isoniazid နဲ့ Rifampicin မတိုးတဲ့ဆေးရင်ပါ TV ဆိုတာကမ္ဘာမှာအခုတော်တော်ကိုအင်မတန်ကိုကြောက်ချာကောင်းတဲ့အခြေအနေမှာရှိပါတယ်အဲ့တော့မြန်မာနိုင်ငံအနေနဲ့လည်းရိုးရိုး TV ကကမ္ဘာ TV အဖြစ်များဆုံး၂၀နိုင်ငံမှာကျွန်တော်မြန်မာနိုင်ငံပါဝင်တယ်လို့ကမ္ဘာမှာဒီဆေးရည်မှာ TV ယောဂါ MDR TV အဖြစ်များဆုံး28နိုင်ငံထဲမှာလည်းကျွန်တော်မြန်မာနိုင်ငံပါနေပါတယ်အဲ့ဒီကိစ္စကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတော်ဘက်ကရော INGO တွေဘက်ကရောပြည်သူပြည်သားတွေဘက်ကရောအကုန်လုံးကျွန်တော်တို့ကျန်းမာရေးဝန်ထမ်းတွေဘက်ကရောဆောင်ရွက်ဖို့လိုပါတယ်
ဟုတ်ကဲ့ဆရာဒီဆေးရင်ပါတဲ့ TV ကာဝယ်ဖို့ဆိုရင်ရော
ဘာလို့လဲဆိုရင်မြန်မာနိုင်ငံအနေနဲ့တော့20 MDR TV ဖြစ်မဲ့လူနာအသစ်တစ်နှစ်တစ်နှစ်ကို9,000လောက်ကျွန်တော်ဒီလာပြီးတော့စစ်ဆေးတဲ့ TV လူနာတွေကစစ်နိုင်တိုင်မယ်ဆိုရင်9,000လောက်က MDR TV ဖြစ်ပါတယ်လက်ရှိအခြေအနေအရဒီ9,000လောက်ထဲမှာတစ်နှစ်ကို1,000ပတ်ဝန်းကျင်လောက်ပဲ MDR TV ဆေးပေါ့သူကဈေးလည်းကြီးပါတယ်ကူရတာလည်းခက်ပါတယ်ဆေးရဲ့ side effect ကလည်းတော်တော်ကိုများပါတယ်ကူရတဲ့အချိန်ကလည်းမြန်မာနိုင်ငံမှာယနေ့ဆိုရင် MDR TV ကူတာနှစ်နှစ်ကြာအောင်ကူရပါတယ် YouTube က6လ8လနဲ့ပျောက်ပါတယ်အဲ့တော့အဲ့ဒီ MDR TV ကိစ္စအတွက်ကလည်း YouTube TV လိုပါပဲသူကကူတာဆက်တာအားလုံးက410ကူတာဖြစ်တဲ့အတွက်အဲ့ဒီ MDR TV ကိုလည်းစောစောရှာသောသောပြောက်အောင်ကုနိုင်မှသာလျှင် MDR TV နဲ့ပတ်သက်လို့မြန်မာပြည်သူပြည်သားတွေရဲ့ကူးဆက်ခြင်းမှခင်ဝေးနိုင်မှဖြစ်ပါတယ်အဲ့ဒါအဲ့ဒီနေရာအတွက်တော်တော်လိုအပ်ချက်ရှိပါတယ်ရိုးရိုး TV လူနာတော့ကြိုက်သလောက်ရှာလို့ကြားသလောက်ကိုကျွန်တော်တို့သေဝါအပြည့်စုံနဲ့ကုသပေးနိုင်တဲ့အခြေအနေမှရှိပါတယ်အဲ့တော့ရိုး TV လူနာကုရင်လူနာတယောက်တည်းဆိုဒေါ်လာ20အစိတ်လောက်ပဲကုန်ပါတယ် MDR TV လူနာဒေါ်လာ9,000လောက်ကျွန်တော်မြန်မာနိုင်ငံမှာကုနေတဲ့နှစ်နှစ်ကုထုံဆိုရင်9,000လောက်ကုန်ပါတယ်အဲ့တော့ကျွန်တော်တို့အတွေ့အကြုံရ TV MDR TV ကို2009ခုနှစ်ကြာမှကျွန်တော်မြန်မာနိုင်ငံမှာစပြီးကုရပါတယ်အခုဆိုရင်တော့ TV MDR TV လူနာ1800 2000နီးပါးလောက်ကျွန်တော်တို့ကုပေးနိုင်ခဲ့ပါပြီဆရာ
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာ